ဒဂန်ပြည်နယ်တွင်မှလူအခွင့်အရေးချိုးဖောက်မှုတွေကြီးကြီးမားမားကျူးလွန်ခဲ့ခြင်းမရှိဘူးလို့ညှင်းဆန်လိုက်တဲ့အပေါ်မှာလူအခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကဝေဖန်လိုက်ပါတယ်မြန်မာစစ်တပ်ကစုံစမ်းစစ်ဆေးမှုတွေဟာလည်းအများယုံကြည်လက်ခံနိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေမဟုတ်တာကြောင့်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုတွာလာခွင့်ပြုသင့်တယ်လို့ပြောဆိုလိုက်တာပါဒီအကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းတဲ့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်
ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်ကဖြစ်ပေါ်ခဲ့တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး OHR ကနေကုလသမဂ္ဂလူခွင့်ကော်မရှင်ကိုပေးပို့ခဲ့တဲ့အစည်းအခမ်းမှာတော့မြန်မာစစ်တပ်ဘက်ကလူခွင့်ချိုးဖောက်မှုတွေအများပြားရှိခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာစစ်တပ်ဘက်ကတော့ရခိုင်ပြည်နယ်အတွင်းမှာလူခွင့်ချိုးဖောက်မှုတွေကြီးကြီးမားမားကျူးလွန်နေခြင်းမရှိသလို OHR ရဲ့အစည်းအခမ်းမှာပါတဲ့အချက်တွေဟာလုံးဝအမှန်ကန်မှုမရှိဘူးလို့မေလ23ရက်နေ့နေ့စွဲနဲ့ညင်ညာချက်ထုတ်ပြီးတော့ညှင်းဆို့လိုက်ပါတယ်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဘက်ကလက်မခံဘဲညှဉ်းဆန်နေတဲ့အပေါ်မှာ HRW လူခွင့်ဆောင်ကြီးအဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူးဖီလ်ရောဘတ်ဆန်ကအခုလိုဝေဖန်လိုက်ပါတယ
် The military to again deny such actions have been taken place by troops
ဒီကနေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်သားတွေဘက်ကကျူးလွန်နေတာတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်ဘက်ကထပ်ပြီးညှဉ်းဆန်နေတာဟာယုံကြည်လက်ခံနိုင်စရာမရှိဘူးလို့ကျွန်တော်ထင်ပါတယ်။စစ်တပ်ဘက်ကဒါကိုတီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ထားတာလည်းမဟုတ်ပါဘူး
။ရခိုင်ပြည်နယ်ပါဝင်ကချင်ရှမ်းကရင်နဲ့တခြားပြည်နယ်တွေမှာလည်းမြန်မာစစ်တပ်ဘက်ကစဲစုနဲ့ချီပြီးတော့လူခွင့်ချိုးဖောက်ကျူးလွန်ခဲ့တဲ့တမိုင်းကြောင်းတွေရှိခဲ့တယ်လို့သူကပြောပါတယ်။OHR ရဲ့အစည်းအဝေးမှာပါတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဘက်ကလည်းဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်တရက်ကိုဖွဲ့ပြီးတော့စုံစမ်းစစ်ဆေးခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကဖွဲ့စည်းလိုက်တဲ့ကော်မရှင်တွေဟာအများယုံကြည်လက်ခံနိုင်လောက်တဲ့အခြေအနေမရှိဘူးလို့ Phil Robertson ကထောက်ပြလိုက်ပါတယ်
။ And the Myanmar government commissions that have been established by Aung San Suu Kyi with the exception of the Rakhine Commission
ဒေါန်ဆန်းစုကြည်ဖွဲ့စည်းပေးလိုက်တဲ့ရခိုင်ကော်မရှင်ကလွဲပြီးမြန်မာအစိုးရကဖွဲ့စည်းပေးလိုက်တဲ့ကျန်တဲ့ကော်မရှင်တွေဖြစ်ကြတဲ့ဒုသမရဦးမြင့်စွေဦးဆောင်တဲ့ကော်မရှင်အပါအဝင်စစ်တပ်ရဲစတာတွေဟာအများယုံကြည်လက်ခံနိုင်လောက်တဲ့ကော်မရှင်တွေမဟုတ်ကြပါဘူး။တီးကြလွတ်လပ်တဲ့ကော်မရှင်တွေလည်းမဟုတ်ပါဘူး။ဒီကော်မရှင်တွေကိုနိုင်ငံတကာအတိုင်းအဝန်းကလည်းအတိအမှတ်ပြုမှာမဟုတ်ပါဘူး
။ဒီအချက်တွေကြောင့်မြန်မာအစိုးရအနေနဲ့လည်းကုလသမဂ္ဂရဲ့နိုင်ငံတကာအချက်လက်ရှာဖွေအဖွဲ့ကိုလက်ခံသင့်တယ်လို့ HRW အဖွဲ့ကတောင်းဆိုခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကော်မရှင်အပါအဝင်တခြားကော်မရှင်တွေရဲ့လှုပ်ဆောင်ချက်တွေရှိနေတဲ့အတွက်ကုလသမဂ္ဂရဲ့နိုင်ငံတကာအချက်လက်ရှာဖွေကော်မရှင်ကိုလက်မခံဘဲပယ်ချခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး Phil Robertson ပြောတာကတော့
The Rakhine Commission does not have a specific human rights mandate. That's quite clear.
ရခိုင်ကော်မရှင်မှာလူခွင့်နဲ့ပတ်သက်ပြီးတိတိကျကျလုပ်ပိုင်ခွင့်ပေးထားတာမဟုတ်ပါဘူး။ဒါကရှင်းပါတယ်။ရခိုင်ကော်မရှင်စဖွဲ့စည်းတုန်းကလည်းကိုဖီအာနန်ရောမြန်မာအစိုးရကပါရခိုင်ကော်မရှင်ကိုလူခွင့်နဲ့ပတ်သက်ပြီးတိကျလုပ်ပိုင်ခွင့်ပေးမထားဘူးလို့ပြောပါတယ်။ရခိုင်ကော်မရှင်ကဖွံ့ဖြိုးတိုးတက်ရေးပြန်လည်တည်မြဲရေးနဲ့ပြီးတော့ရခိုင်နဲ့ရိုဟင်ဂျာတွေကြားမှာငြင်းငြင်းရေးဖြစ်အောင်လုပ်ဖို့ပါ။လူခွင့်ကိစ္စတွေအတွက်မဟုတ်သလိုတာဝန်ခံမှုတာဝန်ယူမှုနဲ့လည်းမဆိုင်ပါဘူး။
OHCHR ရဲ့အစည်းအဝေးမှာဖော်ပြထားတဲ့အချက်18ချက်ထဲကစမ်းချက်ဟာလုံးဝမှန်ကန်မှုမရှိသလိုကျန်တဲ့အချက်6ချက်ကလည်းချဲ့ကားပြီးတော့ဆွဆွဲပြောဆိုတာဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကတော့ပြောပါတယ်။ဒါပြင်စုံစမ်းစစ်ဆေးမှုတွေအတွင်းပြစ်မှုကျူးလွန်ခဲ့တဲ့အရာရှိတအုပ်နဲ့တပ်သားတအုပ်ကိုလည်းထောင်ဒဏ်ချမှတ်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။